ရဝနာနိုင်ငံမှာလူပေါင်း၈သိန်းသေဆုံးခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ပွားခဲ့တာ20ပြည့်အထိမ်းအမှတ်ဖြစ်နေဒီကနေ့တနင်္လာနေ့မှာနိုင်ငံတော်ဝန်ထမ်းချင်းပြည်တိုင်းကိုရဝနာသမ္မတပေါ်ကာဂါမီနဲ့အတူကုလသမဂ္ဂအတွင်းမှချုပ်ဘန်ကီမွန်တို့ထွန်ကြီးခဲ့ကြပါတယ်။ဒီမိတိုင်ကိုရက်ပေါင်း100ထွန်ကြီးထားမှာဖြစ်ပါတယ်။1994ခုနှစ်ကရဝနာသမရလေရင်ပြတ်ကျသေဆုံးပြီးခဲ့တဲ့နောက်မှာဟူတူလူမျိုးစစ်သွေးကြွတွေကနိုင်ငံတော်ဝန်တွတ်စီလူမျိုးတွေနဲ့အလေအလတ်ဟူတူတွေကိုလိုက်လံတပ်ဖြတ်ခဲ့တာရက်ပေါင်း100ကျခဲ့တာကြောင့်အဲ့ဒီအထိမ်းအမှတ်ဖြစ်တဲ့ရက်100မိတိုင်ထွန်းကြီးတာဖြစ်ပါတယ်။ကာကာလီမြို့မှာကျင်းပတဲ့ဒီအထိမ်းအမှတ်အခမ်းအနားကိုအမေရိကန်ပြည်ထောင်စုဗြိတိန်နဲ့အရှေ့အာဖရိကနိုင်ငံတွေကခေါင်းဆောင်တွေနဲ့ဂုဏ်သီးရရှိပုဂ္ဂိုလ်တွေတက်ရောက်ခဲ့ကြပါတယ်။ရဝနာမှာဖြစ်ပွားခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုအဖြစ်ဆိုမျိုးလူသမိုင်းမှာထပ်ပြီးတော့မဖြစ်ရလေအောင်နိုင်ငံတကာအတိုင်းဝိုင်းကအခိုင်အမာဝိုင်းဝန်းဟန့်တားဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတနင်္ဂနွေနေ့ကတိုက်တွန်းပြောဆိုသွားခဲ့ပါတယ်။